AOD တိုင်းမှာပေါ့နော် Nuggets လေးမူနိုင်တိုက်ခတ်သွားတာဒီကနေ့ဆိုရင်6နှစ်တင်းတင်းပြည့်မြောက်သွားခဲ့ပြီပေါ့လေဆိုတော့လယ်သမားတွေပေါ့နော
်
အထူးသဖြင့်စဘာဆိုင်ပြုတဲ့လယ်သမားတွေရဲ့လုပ်ငန်းကိုင်ငံအခြေအနေတွေဘယ်လိုရှိတယ်ဆိုတာသိပြရသေးလားခင်ဗျာ
လုပ်ငန်းကိုင်ငံအခြေအနေကတော့ကျွန်တော်တို့ပုံမှန်မပြောင်းမရောက်သေးပါဘူးလုပ်ငန်းတွေကတော့ဒီလိုပဲအခက်အခဲတွေရှိနေအခက်အခဲတွေရှိတယ်ဆိုတာအလုပ်သမားအခက်အခဲကကျွန်တော်တို့တွေတော်တော်ဖြစ်နေရသေးတာနာဂိကြတာတော့လေရွာလူတွေရတယ်ရွာမမနေတဲ့လူတွေများပြီလေလေယာလုပ်ငန်းမှာအဲ့လုံသမားမရှိတဲ့အတွက်တော်တော်လေးကိုကျွန်တော်တို့အဆင်မပြေဖြစ်နေရတယ
်လေယာလုပ်ငန်းမှာနှစ်ပေါင်းများစွာလုပ်ခဲ့ကြတဲ့လေယာလုပ်သားတွေဘာကြောင့်ရှားသွားတာပါလဲခင်ဗျာ
ဘာကြောင့်ရှားသွားတယ်ဆိုတော့ကျွန်တော်တို့ရဲ့နေမီဒီယာအရင်လိုလဲတိတ်ဖွင့်ပြောတော့ဘူးနာဂိပြီးသွားရင်တော့မလေရီယာလဲတိတ်မထွက်တော့ဘူးလေအဲ့ရေငန်နေမိတာရဲ့လေရီယာအခုချိန်ဒီပုံမှန်တိုင်းအပြန်မထွက်သေးဘူးလေအဲ့တဝက်တာတာလောက်တဝက်ကျော်ကျော်လောက်အဲ့လောက်ပေါ့နော်အဲ့လောက်ပဲပြန်ထွက်သေးတယ်လေလုံငန်းတွေကလည်းသိစိတ်မပြေတော့လေသမားတွေကလည်းဈေးကောင်းကောင်းနဲ့သူတို့ပေးမငားနိုင်တော့သူတို့ကလည်းဘယ်ဈေးမကောင်းတော့မလုပ်ကြတော့ဘူးပေါ့အဲမြို့တက်ပါတက်ရန်ကုန်တက်အဲ့လိုပဲတနေရသွားလုံနေဆိုတော့လေလုံငန်းထဲမှာလူကတကယ်တကယ်မရှိသလောက်ကိုဖြစ်နေတာကျွန်တော်တို့တွေဆိုလေသမားတွေဆက်ကိုအားကိုးကြတော့လေဆက်တွေကလည်းသိစိတ်မပြေပါဘူးကိုယ့်ဘက်ကဒေတာတွေကဆက်တွေနဲ့တော့လေ
နာဂစ်လေမုန်နဲ့မတက်ခက်ခင်ကာလာပေါ့နော်ဒီ AR တိုင်းဥမာဘိုကလေးမြို့နယ်အတွင်းမှာလေတေကကိုပြတ်မြပေါ့လေစဘာဘန်နေတင်းထွက်တယ်လေအခုလက်ရှိရောပြတ်မြပေါ့လေဘယ်လောက်ထွက်နေတယ်လဲဆိုတော့နှိုင်းရှင်ပြီးပြတ်ပြတ်ပြေးစီကြပါလိမ့်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့အဲ့ဒီနာဂစ်မတက်ခင်တုန်းကဆိုတရားမြတေကကို80လောက်ထွက်တယ်အခုကတေကကို40 35တင်းအဲ့လောက်ပဲထွက်တော့တယ်ကျွန်တော်တို့လေရတအားကိုဆုတ်သွားပြီလေနောက်ပြောလဲရေရီကလည်းဘယ်လိုခေါ်မလဲရေငန်ကြီးကတအားတက်လာလေရေငန်ကြီးလည်းဝိုင်းမပေးနိုင်တဲ့အတွက်တမန်ကြီးကလည်းပေးချလုံးလုံးချုံချုံမဖို့ရတဲ့အတွက်အဲ့ဒီရေငန်တက်တဲ့အတွက်လေဒီကကုန်းကုန်းပြည့်စည်ညာပါကျွန်တော်တို့ဗိုလ်လေးမြို့နေရတော့နာဂဲမတိုင်ငယ်ရနဲ့နာဂဲပြီးရနဲ့ကာလာနဲ့ကတော့ခောက်ချိုးလောက်ကိုလုပ်ငန်းတွေကွာသွားလေစပယ်တော့ကလည်းအဲ့လိုကွာသွားတော့ဟိုတော့ဆို80လောက်ထွက်တာအခုက35တန်းလောက်30လောက်အဲ့လောက်ပဲထွက်တော့လေ
ဒီအခက်အခဲတွေကိုပေါ့ဒီအထူးသဖြင့်ဥမာရေငန်တွေတားတဲ့ဆယ်တွေကိုတိဆောက်ရေးတို့ထွက်နှုံးကောင်းအောင်ဓာတ်မြေဩဇာသုံးဆွဲတာတို့မြို့ကောင်းမြို့တန်သုံးဆွဲတာတို့စသဖြင့်ဒီလိုအခက်အခဲတွေကိုအစိုးရဘက်ကကူညီပံ့ပိုးမှုအနေအထားတွေရောဘယ်လိုဒီများရှိပါလဲခင်ဗျာ
တော်တော်မရှိသလောက်ပါပဲကျွန်တော်တို့နိုင်ငံတွေဆိုအဲ့ဒီကျွန်တော်တို့ကွင်းတွေဆိုရေငန်ပတ်တာလုပ်တင်တာကြာပြီလေအခုချိန်ဒီလိုပဲလှော့ထားတာပဲဟိုတခြားကွင်းတွေလည်းဒီလိုပါပဲအစိုးရတာဝန်ယူလုပ်ပေးနေရဆိုတော့ကျွန်တော်တို့ကွင်းတွေမှာတော့တိတ်မရှိအခြားနေရာတွေမှာလည်းရှိလို့ရှိအောင်နေခြင်းပဲရှိနေပဲဒါတော့အင်းနဲ့အားနဲ့လှော့ထားတာလှော့တာတွေတော့မတွေ့မိပါဘူးကျွန်တော်တို့လေ
လယ်သမားတွေဒီအခက်အခဲတွေနဲ့ထွန်ရက်ဆိုင်ပြုနေကြရတဲ့အခါဘယ်လိုတွေများရက်တည်နေကြသလဲသူတို့ရဲ့အလားအလာတွေရောဘယ်လိုတွေများရှိလာမလဲ
လယ်သမားတွေကတော့အခုအခက်အခဲကတော့လေတဖြည်းဖြည်းကုန်လာတာပဲတရားကြီးရဲ့လူတွေလက်ထဲကိုကနရှင်တွေလက်ထဲကိုတဖြည်းဖြည်းရောက်ကုန်တာပဲတဖြည်းဖြည်းလေတွေကမကိုက်တဲ့ခါကျတော့ရှုံးလာတဲ့ခါကျတော့ကျွေးတွေကဆက်မတန်များလာတော့အဲ့လေတွေရောင်းပြီးရောင်းပြီးနဲ့တဖြည်းဖြည်းလေတွေကတော့နဲသွားတာဟိုစီဝါးရေးနေသားရနဲ့ပြောမယ်ဆိုတော့နည်းနည်းပတ်ဆက်ရှိရဲ့အင်အားတောင့်တင်းတဲ့လူလောက်ပဲအဲ့လေကလက်ထဲမှာတည်နေတော့မှာရှားလာရင်တော့ကျွန်တော်တို့လေသမားတွေကအကုန်လုံးဒီဘက်လေလက်ထဲမှာလွတ်တော့မှာကုန်တော့မှာပဲ
ဒီလေသမားတွေရဲ့အခက်အခဲတွေကိုဖြေရှင်းနိုင်အောင်ဆိုပြီးတော့အစိုးရဘက်ကလည်းလေလုပ်ငန်းတွေကိုပံ့ပိုးပေးနိုင်ဖို့အတွက်စိုက်ပျိုးရေးချင်းွေလိုတာမျိုးတွေနှစ်တိုင်းထုတ်ချေးနေရလဲတွေ့ရတယ်ပေါ့ဒါပေမဲ့တစ်ဖက်ကကြားရတာလယ်သမားတွေကလည်းဒီစိုက်ပျိုးရေးချင်းွေတွေကိုပုံမှန်ပြန်မဆက်နိုင်ကြဘူးလို့ဆိုပါတယ်ခင်ဗျ။ဘာကြောင့်မဆက်နိုင်ရတာလဲအဓိကအကြောင်းရင်းကဘာတွေရှိနေပါလဲခင်ဗျ။အ
ဲဒီကအကြောင်းရင်းကစဘာမထွက်တဲ့အကြောင်းရင်းပဲပေါ့လယ်သမားကစဘာပဲရှိရလေစဘာမထွက်တဲ့အခါကျတော့တတ်မှတ်ထားတဲ့ဥပမာမှာစဘာလယ်သမားကစဘာ၅သိန်းရမယ်ဆိုလို့ရှိရင်လို့ရှိရင်ကိုယ်ယူထားတဲ့ကျွေးက၃သိန်း၄သိန်းဆိုရင်ကြည်သေးတာပေါ့အခုကကိုယ်ယူထားတဲ့ရွေက3သိန်း4သိန်းကို5သိန်းမှမရတော့2သိန်းခွဲလောက်ပဲရတဲ့ခါကျတော့အဲဒီကိုယ်ယူထားတဲ့ရွေ3သိန်းလောက်ကိုမကြည်နိုင်ဘူးဖြစ်နေတာပေါ့အဲတတ်ချလဲနေတာပေါ့လေဓမ္မဘွားကတော့အဓိကတော့စဘာမထွက်တဲ့ပြဿနာပါပဲကျွေးမကြည်ဘူးဆိုတာလေ
ဒီလေလုပ်ငန်းတွေကိုပြန်လည်ထူထောင်ဖို့အတွက်ဆိုရင်ပေါ့နော်ဥမာအာနာပိုင်တွေကဖြစ်စေတတိပုဂ္ဂလ NGO လိုအဖွဲ့အစည်းမျိုးတွေကဖြစ်စေဗာဒီများအရေးတကြီးအလေးထားပြီးတော့ပံ့ပိုးပေးဖို့လိုနေတာတွေ့ရပါလေခင်ဗျာ
ကျွန်တော်တို့လေဓမ္မကြီးအခုအဓိကလိုအပ်နေတာငွေကြီးပဲဗျာဒီကငွေကိုနှစ်ချေစီမံကိန်းနဲ့လုပ်ပေးနိုင်မယ်ဆိုတော့လေဓမ္မကြီးဘွားကတိုးတက်လာမှာကျွန်တော်ထင်တယ်လေသမားတွေကိုကြီးပွားတိုးတက်အောင်လုပ်မယ်ဆိုရင်အဲ့ဒီစိုက်ပျိုးစစ်ချင်းငွေလိုပါလို့ကသူကဥမာ1 year လောက်ဈာမိုးလိုတစ်နှစ်ခွဲလောက်ပေါ့နော်အဲ့လိုနီးစနစ်တွေနဲ့ချင်းမယ်ဆိုတော့တို့ပြည်လဲနိုင်မယ်တို့ချင်းရဲ့လား5 6လ9လနဲ့ကတော့မပြည်လဲနိုင်ဘူးပူပူကနှစ်နေလာကြတာပါပဲဒီကတော့အဲ့တန်မိုးမှုကတော့လေသမားဘွားမှာအဲ့ငွေကြီးပေါ့နော်ရေးချေပေါ့ချီးပြေးနိုင်တယ်ဥမာတစ်နှစ်ခွဲလောက် နဲ့နဲ့လောက်အဲ့လိုကြီးပြင်းနိုင်တဲ့ငွေကြီးရှိမယ်ဆိုတော့လက်ပတ်လို့ရမှာပ
ါလေအလုံးငန်းဖွံ့ဖြိုးတိုးတက်ဖို့အတွက်ဆိုရင်စိုက်ပျိုးစရိတ်ချင်းငွေအပြင်ပေါ့လေတခြားဘာတွေများလိုအပ်ဦးမလဲခင်ဗျအ
ော်ပန်မိုးမှုကတော့ကျွန်တော်တို့အဲ့ဆက်တို့ဘာတို့ပေါ့ဗျာလိုအပ်တာပေါ့အဲ့ဓာကြီးကကျွန်တော်တို့ကစက်မှုလေးရတယ်လောက်ရမယ်ဆိုတော့ဥပမာပါကုသညာကုမ္ပဏီကြီးကရောင်းနေတဲ့ဆက်တွေကိုစိုးရအနေနဲ့အဲ့လို installment အနေနဲ့ရောင်းပေးနိုင်မယ်အဲ့လိုလုပ်ပေးနိုင်မယ်စက်မှုလေးရောလုပ်ပေးနိုင်မယ်ဆိုတော့ငနေအဆင်ပြေလာမှာပေါ့အဓိကတော့ငွေနဲ့ဆက်တယ်ပေါ့ကျွန်တော်လေကမာကြီးမှလိုတာတော့
အဲ့
နှစ်ခုတောင်းတင်းမယ်ဆိုလို့ရှိရင်တော့လေတွေတဖြည်းဖြည်းတိုးတက်လာမှာပါ
ထွက်တဲ့စဘာကိုပေါ့လေရောင်းဖို့ဈေးကွက်အနေထားဘယ်လိုရှိပါလဲခင်ဗျလက်သမားတွေရတဲ့စဘာဈေးနဲ့လက်ရှိအနေထားမှာဘယ်လိုတွေများရုန်းကန်နေကြပါလဲ
အခုလက်ရှိအနေထားကတော့အခုဒီနေ့ဈေးကတော့တိတ်မဆိုးဘူးလို့ပြောရမှာပါဗျာဥပမာအခုဆိုလို့ရှိရင်ညွှန်ချွန်ဆိုလို့ရှိရင်3သိန်း7000 9000ပေါက်တယ်ဗျာဈေးကြတော့ဘာလို့ဆိုရင်6သိန်းကျော်6သိန်း5 6000လောက်ပေါက်တယ်ဗျာအဲ့လားဆိုတော့စဘာဈေးကတော့တိတ်မဆိုးပါဘူးသမင်းစဘာစီကဘလောက်မဆိုးနေလို့စဘာမှမထွက်တာကြီးရော
နာဂစ်လေမုန်တိုင်းကြောင့်ပေါ့နော်ဒီ6နှစ်တာအတွင်းမှာအကူရတိမပြေလည်သေးတဲ့ဒီလေရလုပ်ငန်းအပြင်တခြားဘလို့အခန်းကဏ္ဍတွေမှာပြည်သူတွေခံစားနေရတာရှိပါသေးတယ်ခင်ဗျာ
တပင်းကိုလက်လုလက်စားသမားတွေလေသမားမဖွင့်ပြိုးတော့ဗျာကျန်တဲ့လူတွေလည်းပဲဖွင့်ပြိုးမလားဟုတ်တယ်ဗျာမျိုးတွေကဈေးဆိုင်နေရစားပေါ့အဓိကတော့လေသမားလည်းပေါ့ကျွန်တော်တို့အေရီယာတဲကလေပဲခြေခံလုစားတော့လေဒီလေသမားဖွင့်ပြိုးလာမယ်ဆိုကျန်တဲ့လူတွေကလိုလိုအားလုံးဆင်ပြေသွားမှလို့ကျွန်တော်တို့ထင်ပါတယ်
ကျေးဇူးများတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ကျွန်တော်လည်း